အိန္ဒိယနိုင်ငံမဏိပူရပြည်နယ်မှာဖြစ်ပွားခဲ့တဲ့လူမျိုးရေးပဋိပက္ခနဲ့ပတ်သက်ပြီးနှုတ်ဆက်နေခဲ့တဲ့အတွက်အိန္ဒိယဝန်ကြီးချုပ်နရိန်ဒရမိုဒရီရဲ့တရားဗရာတိယဂျာနတပါတီအစိုးရဟာအင်္ဂါနေ့ပါလီမန်မှာအယုံကြည်မရှိအဆိုနဲ့ရင်ဆိုင်နေရပါတယ်။အတိုက်ခံ26ပါတီမဟာမိတ်အဖွဲ့ကအဆိုတင်လိုက်တာဖြစ်ပေမဲ့လွှတ်တော်မှအမတ်အများစုနေရာရရှိထားတဲ့မိုဒီအစိုးရအတွက်အန္တရာယ်တော့မရှိလာပါဘူး။အယုံကြည်မရှိအဆိုဟာမဲရီအတွက်မဟုတ်ပါဘူးလို့တိုက်ခံကွန်ဂရက်ပါတီလွှတ်တော်မှဂါရဂိုကွိုင်ကပြောပါတယ်။မဏိပူရမီးလောင်ရင်အိန္ဒိယမီးလောင်တာပါပဲ။မဏိပူရကွဲရင်အိန္ဒိယကွဲတာပါပဲလို့သူကဆိုပါတယ်။ဝန်ကြီးချုပ်ကဒီကိစ္စနဲ့ပြီးပြောဆိုသင့်ပါတယ်လို့လည်းသူကတိုက်တွန်းလိုက်ပါတယ်။အယုံကြည်မရှိအဆိုကိုကြာတာပရင်းနေမှာမဲခွန့်ပါပါ။ဒီခါဝန်ကြီးချုပ်မိုဒီစကားပြောမယ်လို့ပြောနေထားကြပါတယ်။